ရုရှားတွေရဲ့ကျူးကျော်စစ်ကို6လကြာခုခံတိုက်ခိုက်နေရတဲ့ယူကရိန်းတွေဟာကိုယ်ကံကြမ္မာအတွက်ကိုတိုက်ပွဲဝင်နေကြတာဖြစ်ကြောင်းယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လန်စကီကဒီကနေ့ဗုဒ္ဓဟူးကျရောက်တဲ့ယူကရိန်းလွတ်လပ်ရေးနေ့ဗီဒီယိုမင်ကွန်းမှာပြောပါတယ်။ယူကရိန်းတွေဟာအမိမေအတွက်အဆုံးထိတိုက်သွားမှာဖြစ်တယ်လို့စစ်ပွဲအဆုံးသတ်ချိန်မှာငြိမ်းချမ်းမှုရမှာဖြစ်ပေမဲ့အခုချိန်မှာတော့ယူကရိန်းတွေအနိုင်ရကျင်တာဖြစ်ကြောင်းကီယက်ကလွတ်လပ်ရေးရင်ပြင်ကနေပြောကြတယ်မင်ကွန်းမှာပြောကြလိုက်တာဖြစ်ပါတယ်
။ Уборев через страх с пистолетом біля скроні.для нас найстрашніше залізо не ракети
Ukraine အောင်ဝဲခံတဲ့အခါကြာမှာတခါတည်းလက်မထောင်တော့မှာဖြစ်ပြီးဒါဟာ Ukraine ရဲ့ဒေတာအလုံးတွေဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့ကျွန်တော်တို့ရဲ့မြေနဲ့ကျွန်တော်တို့ပြည်သူတွေကိုဘာနဲ့မှလဲမှာမဟုတ်တဲ့အတွက်ကြောင့်ဖြစ်ပြီးကျွန်တော်တို့တက်တော့ Ukraine ကနိုင်ငံသားအလုံးတွေဖြစ်တယ်လို့ပြည်နယ်25ခုလုံးကိုဘာနဲ့မှအပေးယူမလုပ်နိုင်ဘူးလို့သမ္မတကပြောသွားတာပါ။ရုရှားတွေသိမ့်ပိုက်ထားတဲ့ Ukraine အရှေ့ပိုင်း Donbas ဒေတာကိုရော Crimea ဒေတာကိုပါပြန်သိမ်းနိုင်မှာဖြစ်ကြောင်းလည်းပြောပါတယ်။ Ukraine ရဲ့လွတ်လပ်ရေးနေ့မှာအစိုးရအဆောက်အဦတွေနဲ့အရက်ဖက်အခြေခံအဆောက်အုံတွေကိုရုရှားဘက်ကတိုက်ခိုက်မှုတွေတိုးလုံနိုင်တယ်လို့ယူကရိန်းခေါင်းဆောင်တွေကရောအမေရိကန်ဘက်ကပါတတိပေးထားတာဖြစ်ပြီးယူကရိန်းမြို့တော်မှာဒေသခံတွေလွတ်လပ်ရေးပွဲတွေမကျင်းပဖို့လည်းတားမြစ်ထားပါတယ်။အမေရိကန်တွေဘက်ကယူကရိန်းတပ်သားတွေကိုလမ်းမဲ့နှစ်တွင်မှာထောက်ပံ့မှုနဲ့လေ့ကျင့်ပေးရေးအတွက်နောက်ထပ်အကူအညီဒေါ်လာ3ဘီလီယံပေးဖို့အတွက်ဗုဒ္ဓဘူးနဲ့အစောဆုံးထားပြီးကြေညာမယ်လို့ခန့်မှန်းနေကြတာပါ။